စကိုင်းတိုင်းဒေသကြီးခန်းဒီခရိုင်လေးရှိမြို့နယ်တမူးမြို့နေဆက်မှာဘသူထောင်ထားမှမသိတဲ့ဘုံပေါက်ကွဲခဲ့တာကြောင့်ဆယ်တန်းကျောင်းသားတယောက်တေဆုံးပြီးတော့တဦးဒဏ်ရာရရှိတဲ့အတွက်တမူးဆေးရုံကြီးကိုပို့ပြီးတော့ဆေးကုသမှုခံယူနေရပါတယ်အကြောင်းစုံကိုမအေးမာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အိန္ဒိယမြန်မာနယ်ဆက်တမူးနယ်ဆက်လေးရှိမြို့နယ်ထဲမှာမေလ၄ရက်နေ့ကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ဆယ်တန်းကျောင်းသားတဦးတေဆုံးခဲ့ကြောင်းကူကီးလူငယ်များအဖွဲ့ရဲ့အကြံပေးဦးထန်ခိုစေးကပြောပါတယ်
။မောင်ဆင်းတယ်ဆယ်တန်းကျောင်းသားပြောကပွဲချင်းပြီးဆုံးသွားတယ်။ဟိုဂျန်အားတော့ကျွန်တော်ဟိုကြည့်လို့မရတော့အောင်ကိုဆိုးတာဆိုးပါတယ်ရ။လက်တစ်ဖက်လက်ပြတ်သွားတယ်လက်ပြတ်တော့မှကျွန်တော်ရှားလို့မသိပါဘူ
း။ဟုတ်ကဲ့
ဒီလိုလေကကျွန်တော်ဘယ်ဘက်လက်မောင်းကအသာဒုံးစနဲ့အသာဖရီပြတ်သွားတယ်အခုတခုဆေးရုံမှာဖြည့်ဖြည့်နေပါတယ်။
တမူးပြည်သူ့လွတ်တော်ကိုယ်စားလှယ်တူလာရောက်ကြည့်ရှုခဲ့ပြီးတခြားတာဝန်ရှိသူတွေကတော့မလာရောက်သေးဘူးလို့ဆိုပါတယ်ဒီအတွက်ဒီလိုပောက်ကွဲမှုတွေဖြစ်တိုင်းအရက်သားတွေထိခိုက်မှုတွေရှိခဲ့ကြောင်းတိစုံတန်ရာရသူတွေနဲ့ပတ်သက်လို့တာဝန်ယူပေးတာတွေမရှိခဲ့တာကြောင့်လက်ရှိအစိုးရအနေနဲ့အခုလိုမျိုးထိခိုက်တိစုံတန်ရာရမှုတွေနဲ့ပတ်သက်လို့တာဝန်ယူပေးဖို့ကုကီးလူငယ်အဖွဲ့ကတောင်းဆိုထားတယ်လို့လည်းဆက်ပြောသွားပါတယ
်ခုဒီလိုမျိုးအရက်သားတွေခဏခဏထိခိုက်နေတာတွေကိစ္စမှာဒီနေ့မှဆရာခံလက်ထဲမှာပေါ်တဲ့အစိုးရအနေနဲ့ဒီဆရာခံကိုလူမျိုးပေါ်ထုတ်ပေးဖို့တောင်းဆိုရင်နောက်တစ်ခုကကျွန်တော်တို့အခုတည်ဆုံးသွားတဲ့ကလေးရဲ့ကလေးရဲ့အကျိုးတောင်းယူမှလည်းဒီကအနည်းနာချင်းကြော်ချင်းမတူပေးမှလည်းဒါကြောင့်မို့ဒါကိုအစိုးရအနေနဲ့ဒီကိစ္စတွေကိုမနစ်နာအောင်ဆောင်ရွက်ပေးဖို့တောင်းဆိုရင်နောက်ဒဏ်ရာရဲ့ကလေးရှိုံတဲ့ကလေးတွေကျေကွတာလေးဘသူတော်ကြီးနေတယ်။ဘောအပြီးွားမဲ့ဖြစ်သေးတယ်။ဒါကြောင့်မလို့ကျေကွတာစေကစားတာဝန်ယူပေးဖို့အတွက်ကျွန်တော်တောင်းဆိုထားပါဘူး
။အိန္ဒိယမြန်မာနယ်စပ်တမူးမြို့နယ်အတွင်းမှာမကြာခဏဘုံပေါက်ကွဲမှုတွေဖြစ်လေရှိတဲ့အတွက်အရက်သားတွေအနေနဲ့လုံခြုံမှုမရှိတဲ့အပြင်စိုးရိမ်ကြောက်လန့်စွာနဲ့နေထိုင်နေရကြောင်းပြောပြခဲ့တယ်လို့ပြီးခဲ့တဲ့နှစ်တွေတုန်းကလည်းအလားတူပေါက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့ဆိုပါရတယ်။ဒီကိစ္စနဲ့ပတ်သက်လို့တမူးမြို့နယ်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။